အီဂျစ်နိုင်ငံဆိုင်ရာကျွမ်းဇွဲမှာငင်းငယ်လူငယ်တွေလှုပ်ဆောင်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟတ်ယင်ဒီသတင်းပတ်သက်ပြကြခဲ့တဲ့အတွက်
Black Hawk ရဟတ်ယင်ကြာတာပရိနိကရှမ်မယ်ရှိတ်ဒေတာအနီးမှာပြစ်ကြခဲ့တာပါအခုရဟတ်ယင်ပြစ်ကြသေဆုံးတဲ့အထက်မှာပြင်သစ်လူမျိုးတပ်ဖွဲ့ဝင်တဦးနဲ့ချက်လူမျိုးအရာရှိတဦးလည်းသေဆုံးခဲ့ပြီးနောက်ထပ်အမေရိကန်တဦးဒဏ်ရာရခဲ့ပါတယ်ရဟတ်ယင်ပြစ်ကြခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစဉ်လို့စစ်တပ်ကပြောပါတယ်
အခုလိုရဟတ်ယင်ပြစ်ကြရတာနဲ့ပတ်သက်လို့တိုက်ခိုက်ခံရတဲ့လက္ခဏာတစ်စုံတရာမတွေ့ရပဲမတော်တဆပြစ်ကြတာဖြစ်နိုင်တယ်လို့နိုင်ငံတကာစောင့်ကြည့်တပ်ဖွဲ့ MFO ကပြောပါတယ်။ဒီဒေတာရင်းငြိမ်ရင်းရေးအတွက်နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင်တွေပူးပေါင်းပါဝင်ဆောင်ရွက်နေတာဖြစ်ပြီးဒီထက်အမေရိကန်တပ်ဖွဲ့ကအများဆုံးပါဝင်တာပါ။ဒီတပ်ဖွဲ့ဝင်တွေကနေဆက်တလျှောက